သမရဝင်းမြင့်နဲ့ဒုတိယသမရနှုတ်လွတ်တော်ဥက္ကဋ္ဌနှုတ်နဲ့သမ္မတော်ကာကွယ်ရေးဦးစီးချုပ်တို့က2019ခုနှစ်နှစ်တစ်အတွက်ဆုတောင်းစကားတွေကိုအတိအကျပြောဆိုထားကြပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့လူမှုအတွက်နှစ်တစ်ဆုတောင်းစကားတီးခြားပြောဆိုတာမရှိဘဲတိုင်းနာလက်နက်ကိုင်ဖွဲ့ရင်းနဲ့နိုင်ငံရေးပါတီတွေကိုနှစ်ကူတဝန်လာပေးဖို့တယ်လို့တတင်းတွေမှာဖော်ပြပါတယ်။ကောင်းဆောင်အတိအကျရဲ့ဆုတောင်းစကားတွေကိုကုကြကြောသိန်းကစောင့်နှုတ်စုစည်းပြီးတော့ရန်ကုန်မြို့ကနေပေးပို့ထားပါတယ်။
လောလောနှစ်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုးပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့သမ္မတဦးဝင်းမြင့်ကသူ့ရဲ့နှစ်တစ်ကူစုတောင်းစကားထဲမှာပြောသွားပါတယ်။ပြည်ကြုံရင်ဆိုင်နေရတဲ့အခက်အခဲအကြက်တွေကိုလည်းအမှန်တရားနဲ့တရားမျှတမှုကိုလက်ခံထားပြီးဖြေရှင်းခြင်းဖြင့်ကျော်လွှားလွတ်မြောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းကိုပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းစဉ်တွေမှာပို့ပြီးတော့ပူပေါင်းဆောင်ရွက်ကြဖို့လူလူကိုပန်ကြားရင်နှစ်တစ်စုတောင်းစကားပြောသွားပါရစေ
။မိဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းအပ်ပါရစေ။ဒီမိုစီဖရယ်ရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ကြပါစေလို့ဆန္ဒပြုရပါတယ်ခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်
။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့နှစ်တစ်စုတောင်းစကားတရားပြောဆိုတာမရှိဘဲတိုင်းမလင်းနဲ့ကံဖွဲ့ရည်နဲ့နိုင်ငံရေးပါတီတွေစီကိုနှစ်တစ်ကူသုံးဝန်လာပေးပို့ခဲ့တယ်လို့ပြည်ဝင်ထုတ်ပုဂ္ဂလိကသတင်းစာတချို့မှာရေးသားဖော်ပြကြပါတယ်။ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အဲ့ဒီသုံးဝန်လာကိုနိုင်ငံတော်အတိုင်ပင်ခံရုံးမြင့်ကြားရေးမှူးချုပ်ဦးစောထေကလက်မှတ်ရေးထိုးထားပြီးအလို့သာပြန်တဲ့တင်မြတ်ရေးနှင့်ငင်းချင်းရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ကပေးပို့သည့်နှစ်တစ်ကူသုံးဝန်လာအားကြည်ကြည်ရင်းနှီးစွာပေးပို့အပ်ပါသည်။နှစ်တစ်တွင်ပျော်ရွှင်ချမ်းမြေပါစေသောဆုမွန်ကောင်းတောင်းအပ်ပါသည်လို့ဖော်ပြထားပါတယ်။ပြန့်ဝေခြင်းဆိုတာမှာတော့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးပွဲကော်မတီ UPDJC ဒိုင်းအန်နာလက်နက်ကိုင်အဖွဲ့စည်းများအစုအဖွဲ့ဒုတိယဥက္ကဋ္ဌအတွင်းရေးမှူးများအားလုံးအဖွဲ့ဝင်များအားလုံးကိုလက်မှတ်ဖော်ပြထားပါတယ်။ဒုတိယသမ္မတတည်ဦးမြင့်စွေကတော့ငင်းချမ်းရေးနှင့်အမျိုးသားပြန်လည်တည်မြဲရေးအမြန်ဆုံးရဖို့ဆုတောင်းစကားပြောထားပါတယ်
။နှစ်သစ်မှာတိုင်းသာပြည်သူတရားလုံးညှို့လင်းတောက်တာနေတဲ့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတို့ကိုအမြန်ဆုံးရရှိပြီးဒီလိုရဲ့လူမှုစီပွားဘဝများအဖက်ဖက်ကမြင့်မာတိုးတက်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။တိုင်းသားပြည်သူများအားလုံးနှစ်သစ်မှာကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ
။ဒုတိယသမ္မတနှစ်ဦးဟင်နရီဗန်တီယူရဲ့ဆုတောင်းစကားမှာတော့ပြည်ရင်းငြိမ်းချမ်းရေးရရှိဖို့ဆိုတာကိုထက်သွင်းဆန္ဒပြုသွားပါရစေ။
2018ခုနှစ်နှင်းဟောင်းကုန်ဆုံးပြီး2019ခုနှစ်နှစ်သိက်ကိုစတင်ရောက်တဲ့ချိန်မှာတိုင်းသားမိဘညီကိုမနမများအားလုံးမျှော်လင့်တောင်းကြတဲ့ဒီမိုကရေစီဖက်ဒရယ်စီထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးပါတဲ့ပြည်တွင်းငြိမ်းချမ်းရေးရှိရေးပြည်သူများရဲ့လူမှုစီးပွားဘဝပုံမှန်တိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကျိုးမှန်တဲ့ဆက်လက်အကောင်အထည်ဖော်ဆောင်ရွက်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ်
။ဒီကနေ့အချိန်ကာလဟာအလို့သားရင်ကြားစီရေးဒိုင်းယနာစီလိုမြို့မြို့ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်အားလုံးကိုစိုက်ကျူပန်းဆောင်ရွက်နေတဲ့ကာလဖြစ်တဲ့ဆိုတာကိုပြည်သူ့တော်ဥက္ကဋ္ဌဦးတီခွန်လက်ကသူ့ရဲ့စုတောင်းစကားထဲမှာအလေးထားပြောသွားပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရာတည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးဖို့အလွန်အရေးကြီးပါတယ်လို့ဦးတီခွန်လက်ကပြောပြီးစုတောင်းစကားဆိုထားပါတယ်
။လွတ်တော်များအနေဖြင့်လည်းတိုင်းသားပြည်သူများအတွက်တရားမျှတတဲ့ဥပဒေများပေါ်ပေါက်စေရန်ကိုယ်စွမ်းဉာဏ်စွမ်းရှိတွေကျူပန်းဆောင်ရွက်တဲ့ရှိပါတယ်။ဒီခုလိုနေတဲ့မင်္ဂအခါသမယမှာမိမိတို့အားလုံးမျှော်လင့်တောင်းတနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်တိုင်းသားညီကိုမောင်မများအားလုံးအတူတကွလက်တွဲတည်ဆောက်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအပြန်အလှန်တည်မှီလျက်ရှိပြီးငြိမ်းချမ်းခြင်းဖြင့်နိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့အတွက်အာဃာတအမှုတရားတွေအတ္တမာနတွေကိုစွန့်ပယ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တိုင်းမှာအစွဲကင်းစွာနဲ့ပူပေါင်းပါဝင်ဆောင်ရွက်ကြပါလို့အနုသာလူတော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကတိုက်တွန်းရင်းဆုတောင်းစကားပြောပါတယ်
။တယောက်အားနဲ့ယူတော်မရတပေါင်းအားနဲ့ယူတော်ရဤဆိုသလိုစုပေါင်းအင်အားဖြင့်ဝန်ဝန်ကျူပန်ဆောင်ရွက်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ်။မြန်မာနိုင်ငံသားများလို့နှစ်သက်မှာပျော်ရွှင်ခြင်းရှင်လန်းဝမ်းမြောက်ခြင်းဖြင့်ပြည့်စုံပြီးသာယာချမ်းမြေသောဘဝများကိုပိုင်ဆိုင်နိုင်ကြပါစေကြောင်းနဲ့ဘာသာတရားတိုင်းအဆုံးအမများကိုအစဉ်နှလုံးသွင်းဆောင်ရွက်တတ်သူများဖြစ်ကြပါစေကြောင်းနှစ်သက်ဆုမွန်ကောင်းတောင်းအပ်ပါတယ်
။တပ်မတော်ကောင်ရဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့နှစ်သက်ဆုတောင်းစကားမှာတော့
ဒီမိုကရေစီရေမျိုးသားပြည်နယ်ပြည်နယ်ရေးစဲတွဲဒီမိုကရေစီပြည်ထောင်စုစတာတွေနဲ့ပတ်သက်လို့တရားဖော်ပြပြောဆိုသွားတာမှာပါပဲနှစ်သက်မှာနိုင်ငံအပေါင်းနဲ့ပြည်စုံပါစေလို့ရိုးရိုးရှင်းရှင်းနဲ့နှုတ်ခွန်းဆက်တာပြီးတော့စုပေါင်းစကားပြောထားပါတယ်ဒုသာအားလုံးဟာမိဘဘဝတိုးတက်ဖို့အတွက်လောကစားတာဖို့လိုအပ်ကြတယ်လို့အားလုံးအားလည်းအေးအေးချမ်းချမ်းနဲ့နေထိုင်လို့တဲ့ဌာနရှိကြပါတယ်
ဒီလိုသားအားလုံးရဲ့ဌာနပြည်စုံစီဘူးတဲ့ကျွန်တော်တက်မတော်နေနဲ့မိဘပြည်သူများအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်ဖြစ်ပါကြောင်းကျွန်တော်ပြောချလိုပါတယ်မိဘပြည်သူများအားလုံးကိုယ်စိတ်နဲ့ကြမ်းမှချမ်းသာပါစေကြောင်းထပ်မံဆုမကောင်းတော့ပါတယ်ခင်ဗျာဒီစုတောင်းစကားတွေအားလုံးကိုအစိုးရနဲ့တက်မတော်ရဲ့ဒီကနေ့ထုတ်ပြန်စာတွေအားလုံးနဲ့တရားဝင်အင်တာနက်ဆာမျက်နှာတွေမှာအပြည့်အစုံဖော်ပြထား